ဗုဒ္ဓဟူးနေ့ကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့တမရရွေးကောက်ပွဲမှာရှေယိုဇွဲအယူအဆရှိတဲ့အစိုးရရှင်နေဟောင်းတမရလောင်းယွန်းစုတ်ကျိုးကမဲနိုင်ရရှိပြီးတော့တောင်ကိုရီးယားရဲ့တမရဖြစ်လာပါတော့မယ်။သူ့ရဲ့ပြိုင်ဘက်ကတော့လက်ဝဲရင်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလီဂျင်းမြောင်ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ည9နာရီခွဲလောက်မှာမဲရုံနေပိတ်ခဲ့ပြီးမဲရေတွက်ခဲ့ရမှာတာတာပရင်းနေ့မနေ့4နာရီလောက်မှာတော့သမရာလောင်းလီကသူရှုံးနေကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။သမရာလောင်းနှစ်ဦးစုလုံးကိုလူကြိုက်နေပြီးတောင်ကိုရီးယားရဲ့ဒီမိုကရေစီ35နှစ်သက်တမ်းအတွင်းအဆိုးအဝါးဆုံးရွေးကောက်ပွဲဖြစ်တယ်လို့လေလာသုံးသပ်သူအတော်များများကပြောဆိုပါတယ်။မေပေးခဲ့သူအမျိုးသမီးတဦးကတော့အခုလိုပြောပါတယ
်။일단 저도 그 당선될 가능성이 큰 메이저 두 분에 대해서
ကိုရီးယားမှာကွဲပြားမှုတွေတိတ်များပါတယ်အဓိကအရေးပေါ်လူကနေတာကတော့စီးပွားရေးဖြစ်ပါတယ်လူအတော်များများကဒီအခက်အခဲကိုကြုံနေရပါတယ်ဘာဖြစ်လို့လဲဆိုတော့ COVID-19 ကြောင့်ပါလို့အဲ့ဒီမဲဆန္ဒရှင်အမျိုးသမီးကပြောဆိုသွားတာပါမကြာမီပါပဲကမ္ဘာစီးပွားရေးအင်အားကြီးအဆင့်30ရှိတဲ့တောင်ကိုရီးယားနိုင်ငံရဲ့သမရအဖြစ်ရှင်းနေဟောင်းယွန်းဆုတ်ဂျိုးဟာသမရဖြစ်လာပါတော့မယ်မေလမှာသမရရာဒူးကိုလက်ရှိသမရမွန်ဂျင်အင်းထံကနေပြီးတော့လွှဲပြောင်းယူရမှာဖြစ်ပါတယ်တောင်ကိုရီးယားမှာသမရ9နှစ်သက်တမ်းတစ်ကြိမ်သာထမ်းဆောင်ခွင့်ရှိပြီးနောက်ထပ်ရွေးချယ်ခွင့်မရှိပါဘူး